ဒီမိုကရက်တစ်ပါတီကဆိုရှယ်လစ်ဝါဒီဘန်နီဆန်ဒါစ်နဲ့ဘီလီယနာသထေးကြီးဒေါ်နယ်ထရမ့်တို့နှစ်ဦးဟာနယူးဟမ်ရှယ်ပြည်နယ်မှာပြည်နယ်ကဥဆောင်ကျင်းပတဲ့သမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုတွေမှာအင်္ဂါနေ့ကအသီးသီးအနံ့ရလိုက်ကြပြီးဖြစ်ပါတယ်။ဒါပေမဲ့သမ္မတရွေးကောက်ပွဲဟာမနေ့ကချက်ချင်းဆိုသလိုပဲမကြာခင်သမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုတွေကျင်းပမဲ့ South Carolina နဲ့ Nevada ပြည်နယ်တို့မှာအာယုံဆိုင်မက်ဆွေဆီယုံနေကြပြီးဖြစ်ပါတယ်။နယူးဟမ်ရှယ်ပြည်နယ်မှာအင်္ဂါနေ့ကကျင်းပခဲ့တဲ့သမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုတွေအတွင်းဒီမိုကရက်တစ်ပါတီဘက်မှ Vermont ပြည်နယ်ကအထက်လွှတ်တော်အမဆန်ဒါစ်ကနိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ကိုမဲရီအတွက်60ရာခိုင်နှုန်း38ရာခိုင်နှုန်းနဲ့အပြတ်အသတ်အနိုင်ရလိုက်တာပါ Republican Party ဘက်မှာတော့ Donald Trump ကသူနဲ့အနီးဆက်ဆုံးပြိုင်ဘက်သမ္မတကိုယ်စားလှယ်လောင်း Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich ထက်မဲအရေးအတွက်နှစ်ဆကျော်များပြီး35ရာခိုင်နှုန်းနဲ့အနိုင်ရသွားလိုက်တာဖြစ်ပါတယ်တခြားသမ္မတကိုယ်စားလှယ်လောင်းနေတဲ့လဲထရမ့်ကမဲအပြတ်အသတ်အနိုင်ရလိုက်တာပါနယူးဟမ်ရှယ်ပြည်နယ်ကသမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုတွေမှာအဆင့်9တာရရှိခဲ့တဲ့ကုမ္ပဏီအကြီးအကဲဟောင်းကာလီဖီယိုရီနာနဲ့အဆင့်6တာရရှိခဲ့တဲ့နယူးဂျာစီပြည်နယ်အုပ်ချုပ်ရေးမှူးခရစ်စ်ခရစ်စတီရွန်အိုဟာသမ္မတကိုယ်စားလှယ်လောင်းရှင်ပြိုင်မှုကနေနှုတ်ထွက်သွားကြပြီဖြစ်ပါတယ်